အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့တလာတာမလိုတော့တဲ့အချိန်မှာဒီမိုကရက်ပါတီသမ္မတလောင်ဟီလာရီကလင်တန်နဲ့ရီပက်ဘလစ်ကန်ပါတီသမ္မတလောင်ဒေါ်နယ်ထရမ့်တို့တနင်္ဂနွေနေ့ညကမစ်ဆိုရီပြည်နယ်စိန့်လူးဝစ်မြို့မှာရှိတဲ့ဝါရှင်တန်တက္ကသိုလ်မှာကျင်းပခဲ့တဲ့ဒုတိယအကြော့စကားစစ်ထိုးပွဲကြီးကျင်းပပြီးမှဟီလာရီကလင်တန်ကလူထုစစ်တမ်းတွေမှာအသာစီးရနေတာကိုတွေ့ရပါတယ်။တနင်္ဂနွေနေ့ညကစကားစစ်ထိုးပွဲစောင့်ကြည့်ခဲ့ကြတဲ့မြန်မာနယ်ပေါင်းအမေရိကန်နိုင်ငံသားတွေရဲ့အမြင်ကရောဘယ်လိုရှိပါသလဲဆိုတာဒေါ်လာလာတန်ကတင်ပြပေးပါမယ်ရှင်။
Anybody see that debate last night?
မင်းညကကျင်းပခဲ့တဲ့စကားစစ်ထိုးပွဲကိုကြည့်ပြခဲ့ကြသလားအဲ့ဒီလိုစကားစစ်ထိုးပွဲမျိုးအရင်ကကြုံဘူးကြမယ်မထင်ပါဘူးလို့ Democrat Party သမ္မတလောင်း Hillary Clinton ကတင်းနေညကသူနဲ့ရှင်ပြိုင်ပွဲ Republican သမ္မတလောင်း Donald Trump တို့ဒုတိယကြိမ်စကားစစ်ထိုးပွဲအကြောင်းကိုဒီထွက်မျိုးမှာကလင်တန်နေကသူမဲဆွဲလှုပ်ရှားစဉ်သူ့ပေါ်ထောက်ခံသူတွေကိုအခုလိုမေးမြန်းခဲ့တာဖြစ်ပါတယ်NBC News နဲ့ Wall Street Journal တို့ကကောက်ခံခဲ့တဲ့စစ်တမ်းအသစ်တွေအရ Clinton က46ရာခိုင်နှုန်း Trump က35ရာခိုင်နှုန်းနဲ့ Clinton က Trump အပေါ်ဆယ်ကနားกว่าနဲ့လူလူထောက်ခံမှုမှာအသာစီးရနေတာဖြစ်ပါတယ်။စကားစစ်ထိုးပွဲမှာထည့်သွင်းပြောကြားခဲ့ကြတဲ့အချက်တွေနဲ့ပထမဦးဆုံးကတော့2005ခုနှစ်က Trump အနေနဲ့ထိုးစင်းအမျိုးသမီးတွေပေါ်တိုက်ခါကြစီတဲ့ပြောဆိုမှုဗီဒီယိုတိတ်မိကိုနဲ့ပတ်သက်လို့ Trump ကတောင်းမှန်မှုစူးစမ်းခဲ့တာဖြစ်ပါတယ
် Yes I'm very embarrassed by it I hate it but it's locker room talk and
ဟုတ်ပါတယ်အဲ့ဒီအတွက်ကျွန်တော်တိတ်ကိုမျက်နှာပူပါတယ်ကျွန်တော်ကြက်လဲမကြိုက်ပါဘူးဒါပေမဲ့ဒီလိုပြောတာကအဝိလဲကန်းထဲမှာယောက်ျားချင်းပြောနေကြစကားမျိုးဖြစ်ပါတယ
်ခုလိုဖြည့်ရှင်းချက်နဲ့ပတ်သက်လို့စကားစစ်ထိုးပွဲကြီးစုခဲ့သူတွေနဲ့တူဖြစ်သူအင်ဒီယားနဲ့ပြည်နယ်နေချင်းမျိုးသားဒေါက်တာရိုဒင်းရဲ့အမြင်ကတော့
2005မှာ Donald Trump ကဒီပြောခဲ့တာရှိတယ်ဒီဗီဒီယိုတွေလည်းပေါ်လာတယ်ပေါ့နော်သူကတော့ဒါ locker room talk ပေါ့နော်တပေါ်ကတော့ဒီအမေရိကမှာတော့အဝတ်စားလဲတဲ့အခန်းမှာယောက်ျားတွေကြီးပဲရှိပြီးတော့အဲ့ဒီမှာစိတ်လွတ်ကိုလွတ်နောက်ပြောင်းပြီးတော့ဒါပြောကြတယ်ပေါ့နော်ဒါဟာဒီ2005အချိန်လေးနဲ့ပတ်သက်လို့ပြောခဲ့တာဖြစ်တယ်ကျွန်တော်မြင်ချင်ကြားချင်တော့သူ့အနေနဲ့ဒါ10နှစ်ကြာကြာသွားပြီအခုဒီနေ့ဒီချိန်မှာဒီလိုစိတ်တက်မျိုးပေါ့နော်လုံးဝမရှိဘူးဆိုတော့ဒါနဲ့အဆုံးသတ်ရင်ကောင်းမလို့ကျွန်တော်ယူဆတယ်လေဒါပေမဲ့သူအဲ့လိုတော့အဆုံးမသတ်သွားဘူ
းဒေါ်နယ်ထရမ့်အနေနဲ့ကလင်တန်နိုင်ငံခြားရေးဝန်ကြီးဘုရားတုံးကရုံးအီးမေးလ်ကိုကိုပိုင်အီးမေးလ်ဆာဗာတုံးခဲ့တဲ့ကိစ္စနဲ့ပြည်ပတ်တဲ့လူလေထောင်ချနိုင်တဲ့အထိထိထိရောက်ရောက်အရေးယူမယ်လို့ပြောခဲ့တာဖြစ်ပါတယ
် If I win I am going to instructmy attorney general
ကျွန်တော်အနိုင်ရရင်ကျွန်တော်ရဲ့အစိုးရရှေ့နေချုပ်ကိုဒီကိစ္စနဲ့ပတ်သက်လို့စီစစ်ဖို့အထူးအစိုးရရှေ့နေတူတာဝန်ပေးဖို့ညွှန်ကြားခိုင်းမယ်။လိင်ညာမှုတွေကတိတ်ကိုများလွန်းနေတယ်။လှည့်ပြားမှုတွေကလည်းတိတ်ကိုများလွန်းပါတယ
်။ခုလိုပြိုင်ဘက်တူကိုချိုးနှိမ်ပြောဆိုမှုနဲ့ပတ်သက်လို့လေဒေါက်တာရိုဒင်းရဲ့အမည်က
နေ့ရစကားစစ်ထိုးပွဲမှာဒေါ်နယ်ထရမ့်ကနည်းလွန်းလွန်းကျူးကျူးဖြစ်သွားတယ်လို့ကျွန်တော်သုံးသတ်တဲ့အချက်တစ်ချက်ရှိပါတယ်။အဲ့ဒါကတော့သူသမရဖြစ်ခဲ့ရင်ပေါ့နော်။အစိုးရအထောင်းကြီးအစိုးရရှေ့နေကောင်းကောင်းဖွဲ့စည်းပြီးတော့ Hillary Clinton ရဲ့ဒီ email အရှုပ်တော်ပုံကိုပြန်လိုက်ခိုင်းပြီးတော့ဒါ Hillary Clinton ကိုထောင်ထဲပို့မယ်ပေါ့နော်ဒီဆွဲချက်တင်မယ်ဆိုတော့အပိုင်းအထိပြောသွားတယ်ဟာအဲ့ဒါတော့တော်တော်လေးကိုလွန်လွန်ကျူးကျူးဖြစ်တယ်လို့ယူဆပါတယ်ကျွန်တော်အနေနဲ့ဖြစ်ပါတယ
်ဒုတိယအကြော့စကားစစ်ထိုးပွဲကိုရုပ်သံလွှင့်ပေါ်ကနေကြည့်ရှုခဲ့ကြတဲ့မြန်မာတွေနဲ့ Wisconsin ကမတင်တင်လဲပါဝင်ပါတယ်သူအနေနဲ့ပထမတုန်းကကလင်တန်ကိုမဲပေးဖို့ရည်ရွယ်တာမဟုတ်ပေမဲ့လို့လေဒီစကားစစ်ထိုးပွဲအပြီးမှာတော့ကလင်တန်ကိုမဲပေးဖို့ဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်
။ကျမအဆက်ဆက်ပိုင်းတော့ကတော့ Hillary ကိုကျမတိတ်ပြီးတော့အားမရပါဘူး။ဒါပေမဲ့ပေါ့နော်အခုရှိတဲ့လက်ရှိနှစ်ယောက်ထဲမှာရှင်မယ်ဆိုရင်တော့ Hillary က Donald Trump နဲ့အများကြီးကိုတားပါတယ်။ဆိုတော့သူ့ကိုကျမကပေါ့နော်မဲမပေးခဲ့ဘူးဆိုလို့ရှိရင်ကျမရဲ့မဲတစ်ခု Donald Trump အတွက်သူရှုံးသွားပါလိမ့်မယ်ဆိုတော့ကျမကတော့ Hillary ပဲမဲပေးရပါလိမ့်မယ်
ဒေါက်တာရိုဒင်းမှာရောဘယ်သူကိုမဲပေးဖို့ရည်ရွယ်ပါသလဲ
ကျွန်တော်ကတော့အတူချုပ်ပြောရရင် Hillary Clinton ကိုမဲပေးပါမယ်ဘာဖြစ်လို့လဲဆိုတော့ဒီပထမအနေနဲ့ကျွန်တော်ဒီ Republican Party ရဲ့ policy တွေရောကျွန်တော်အများကြီးကြိုက်ပါတယ်ဒါပေမဲ့ဒီသမရလူတူချင်းပေါ့နော်အဲ့ဒါကိုကြည့်တဲ့အခါကျတော့ Donald Trump ကတော့ဒီကမ္ဘာနိုင်ငံကြီးတစ်ခုကိုအုပ်ချုပ်မဲ့သမရဖြစ်တော့မဲ့အကြီးချင်းလို့ခေါ်ရမလားဒီသူ့ရဲ့ပုံစံကဒီသမရဖြစ်မဲ့ပုံစံကိုကျွန်တော်သိမမြင်ဘူး Hillary Clinton ကတော့ဒီအချိန်မှာပပနန်းနန်းနဲ့အတွေ့အကြုံလည်းရှိတယ်။ Donald Trump တက်ဆိုင်အများကြီးဒီအမေရိကကိုသူဦးဆောင်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ Clinton နဲ့ Trump တို့နှစ်ဦးဟာတတိယနဲ့နောက်ဆုံးကြော့စကားစစ်ထိုးပွဲကိုတော့အောက်တိုဘာလ19ရက်နေ့ Las Vegas မြို့မှာကျင်းပဖို့စီစဉ်ထားပြီးနိုဝင်ဘာလ10ရက်နေ့မှာတော့သမ္မတရွေးကောက်ပွဲကြီးကျင်းပမှာလည်းဖြစ်ပါလိမ့်ရှင်။